ဘော်လီးဗီးယားနိုင်ငံမှာပြည်ခဲ့တဲ့လကပြုလုပ်တဲ့ရွေးကောက်ပွဲမတမာမှုတွေကြောင့်ရဲတပ်ဘက်ခြိတဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးနောက်မှာရွေးကောက်ပွဲသစ်ကျင်းပမယ်လို့သမ္မတအီဗိုမော်လာရစ်ကတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်ရွေးကောက်ပွဲအနာဝိုင်အဖွဲ့အစည်းကိုလည်းအစ်စ်ပြန်လည်ဖွဲ့စည်းမယ်လို့သူ့ရဲ့ရုပ်သံမေကွန်းထဲမှာထည့်သွင်းကြေညာသွားပါတယ်အော်တိုဘာ20မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမော်လာရစ်ပုတ်ခါတီကအနိုင်ရခဲ့တာဖြစ်ပါတယ် OAS ကအမေရိကနိုင်ငံများအဖွဲ့ကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးသုံးသပ်ရမှာမတမာမှုတွေရှိခဲ့တယ်လို့ပြောဆိုထားတာပါရွေးကောက်ပွဲပြန်လဲကျင်းပဖို့တနင်္ဂနွေနေ့ကဆုံးဖြတ်ခဲ့တဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်သူရဲ့ရွေးကောက်ပွဲအောင်ပွဲရမှုအပေါ်ကန့်ကွက်ခဲ့တဲ့ကိစ္စကိုအာဏာသိမ်းမှုကြံစီမှုအဖြစ်နဲ့အစိုးရတုန်းကမော်ရာရစ်ကပြောခဲ့ပါတယ်သူဟာဘိုလီးဗီးယားနိုင်ငံသမ္မတအဖြစ်သက်တမ်း40မြောက်တာဝန်ထမ်းဆောင်နေတာဖြစ်ပြီးအခုကျင်းပမဲ့ရွေးကောက်ပွဲအစ်စ်မှာပြန်လည်ဝင်ရောက်ရှင်ပြိုင်မယ်မရှင်ပြိုင်ဘူးဆိုတာကိုတော့ဖော်ပြမထားပါဘူးအတိုက်ခံဘက်ကတော့သူ့ကိုယာတုကနှုတ်ထွက်ဖို့တောင်းဆိုနေကြပါတယ်